မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဂျွန်လ4ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကိုလိုင်းတူမီတာ19.25ရိုကနေတိုက်ထုတ်လွှင့်နေပါပြီ။ကျမနန်းလောပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျမခင်ပြူထွေးပါ။ဗြိတိန်နိုင်ငံကိုရောက်နေတဲ့အမေရိကန်သမ္မတထရမ့်ဟာဒီနေ့ဗြိတိန်ဝန်ကြီးချုပ်နဲ့တွေ့ဆုံပြီးတော့နှစ်နိုင်ငံကုန်သွယ်ရေးတွန်းမြှုပ်ကိစ္စတွေကိုဆွေးနွေးနေပါတယ်။တရုတ်ကျောင်းသားပြည်သူတွေထောင်ထဲကြီးတပ်ဖြတ်ခံခဲ့ရတဲ့ TNM အရေးအခေအနှစ်30ပြည့်တဲ့ဒီကနေ့မှာတော့အထိမ့်မဲ့ပွဲတွေမလုပ်နိုင်အောင်တရုတ်အာဏာပိုင်တွေကလုံခြုံရေးတင်းကျပ်ထားပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကတော့ဒီကနေ့ချက်သမ္မတနိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံသလိုမြန်မာတန်ရုံဖွံ့ဖွဲ့ခန္ဓာကိုလည်းတက်ရောက်ဖို့ရှိနေပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥပဝေမင်းနဲ့အတူပြောပြပေးသွားပါမယ်ရှင်
။ကောင်းပါပါရှင်။ရခိုင်ပြည်နယ်မင်းပြမြို့နယ်မှာမြမစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြားတိုက်ပွဲတွေကြောင့်အရသာ6ဦးထပ်မံတေဆုံးပြီးတော့ကိုဦးတရားရခဲ့တဲ့တရင်မှာကြားမှာကတော့
အဲဘကဖြစ်တယ်နဲ့သုံးလမ်းအစ်စင်မှုလို့ပေါ့ဟောတော့ရေးဖို့နောက်ဒီလိုမျိုးအဖြစ်နဲ့ဒီလိုလည်းမဖြစ်အောင်ဆောင်ရှိတဲ့ဘက်ကနေစားရှိဖို့အရေးယူဖို့လိုအပ်တယ်လို့ကျွန်တော်ပြောချင်ပါတယ
်ပြည်သူလူတော်ကိုယ်စားလှယ်ဦးစင်နိုင်ပြောတော်တာပါအပြည့်စုံကတော့မကြခင်ကြားမှာပါဒါအပြင်ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခဲ့တဲ့ခုနှစ်နှစ်ကကြုံခဲ့ရတဲ့လူအခွင့်ရချိုးဖောက်မှုတွေအတွက်တရားမျှတမှုရှိရေးလုံခြုံမှုရရှိရေးဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာတွေတောင်းဆိုလိုက်တဲ့တဲ့တင်နဲ့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုလည်းကြားဖို့ရှိပါတယ်အခုရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တွေကိုမှတ်ခင်ဖြူထွေးနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
်ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကိုရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေတို့ဒီကနေ့တွေ့ဆုံဆွေးနွေးမှုတွေဆက်တိုက်လှုပ်ဆောင်သွားဖို့ရှိနေတာနဲ့အမျှနှစ်နိုင်ငံကုန်သွယ်ရေးတွန်းမြှုပ်ဆန္ဒရှိနေတယ်ဆိုတာကိုလည်းနှစ်ဖက်စလုံးကပြသခဲ့ကြပါတယ်ဒီကနေ့စီးပွားရေးဆိုင်ရာဆွေးနွေးပွဲတစ်ခုမှာသမ္မတထရမ့်ကနှစ်ဖက်မျှတမှုရှိပြီးရေရှည်တည်တဲ့နဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တစ်ရက်ချမှတ်နိုင်လိမ့်မယ်လို့ယုံကြည်ထားတဲ့အကြောင်းပြောဆိုခဲ့တာပါအလားတူဗြိတိန်ဝန်ကြီးချုပ်ထရီဆာမေကလည်းနိုင်ငံကုန်သွယ်ရေးသဘောတူညီချက်ကနေစီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်သွားနိုင်မှုအကြောင်းနဲ့ဈေးကွက်ကိုထိန်းချုပ်မထားဘဲလွတ်လပ်မျှတပြီးအားလုံးရှင်ပြိုင်နိုင်တဲ့ဈေးကွက်ဖြစ်ဖို့လိုအပ်တဲ့စရာကိုသူ့အစိုးရကလည်းယုံကြည်လက်ခံထားတဲ့အကြောင်းပြောဆိုခဲ့ပါတယ်။တရုတ်ပါဝင်အမေရိကန်ရဲ့အထူးကုန်သွယ်ဘက်နိုင်ငံကြီးတွေနဲ့ကုန်သွယ်တဲ့နေရာမှာအမေရိကန်ပြည်ထောင်စုအထွေပိုးပြီးတော့လိုက်လျောညီချွေရှိတဲ့သတ်မှတ်ချက်တွေနဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တွေရနိုင်ဖို့သမ္မတထရမ့်ကကြိုးစားနေတာပါ။သမ္မတထရမ့်အနေနဲ့စီးပွားရေးခေါင်းဆောင်တွေနဲ့တွေ့ဆုံတာအပြင်ဒီကနေ့ဝန်ကြီးချုပ်မေနဲ့တခြားတွေ့ဆုံဆွေးနွေးမှာဖြစ်တယ်လို့အလုပ်သဘောနည်းလည်စာအတူစားကြပြီးတဲ့နောက်မှာလည်းပူးရဲသတင်းစာရှင်းလင်းပွဲကျင်းပမှာဖြစ်ပါတယ်။အဲဒီနောက်အမေရိကန်သမ္မတထရမ့်နဲ့သမ္မတဂရောမလာနီယာတို့ဟာအင်ရှိမင်းသားချားလ်စ်နဲ့ကျင်းရော်ကမဲလာတို့နဲ့ညစာအတူစားကြမှာပါ။တင်းနေလာနေတော့ကတော့ဗြိတိန်ဘုရင်မကြီးအဲလီဇဘက်ကသမ္မတထရမ့်နဲ့သမ္မတဂရောတို့ကိုဘက်ကင်ဟမ်နန်းတော်ထဲမှာဂုဏ်ပြုညစာစာပွဲနဲ့ကြိုဆိုခဲ့ပါတယ်ရှင်။
မက္ကဆီကိုပို့ကုန်တွေပေါ်အမေရိကန်အခွန်ထတ်တိုးကောက်တာကြောင့်နှစ်နိုင်ငံလုံးစီးပွားရေးထိခိုက်တာအပြင်ဘိုအမေရိကန်နိုင်ငံတွေကရွှေပြောင်းလာသူတွေမက္ကဆီကိုကတဆင့်အမေရိကကိုပို့ဝင်လာလိမ့်မယ်လို့မက္ကဆီကိုသမ္မတကပြန်ချင်းချောက်ပြီးမှအမေရိကန်သမ္မတဘက်ကတော့အလျှော့ပေးတဲ့သဘောမပြသေးပါဘူး။ပြည်ထိုင်မှာရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမက္ကဆီကိုအနေနဲ့ဒီပြဿနာကိုဖြေရှင်းခြင်းရင်သူ့ဘက်ကစေတနာရှိတာအရင်ပြရမယ်မက္ကဆီကိုနိုင်ငံကနေတဆင့်အမေရိကန်နိုင်ငံနဲ့ခိုးဝင်လာတဲ့လူတွေနဲ့မျိုးရည်စေဝါတွေကိုအမြန်ဆုံးပိတ်ပင်တားမြစ်ပေးတင်တယ်လို့အင်တာနက် Twitter ကနေပြန်ပြောလိုက်ပါတယ်။ဒါပေမဲ့မက္ကဆီကိုသမ္မတ Andreas Manuel Lopez Obrador ကတော့မကြာခင်အမေရိကန်နဲ့ဆွေးနွေးပွဲတွေလုပ်ဖို့ရှိတာကြောင့်ဒီပြဿနာကိုအပြေရှာနိုင်လိမ့်မယ်လို့အကောင်းမြင်ယုံကြည်ထားကြောင်းသတင်းတောက်တွေကိုမနေ့ကထုတ်ပြောခဲ့ပါတယ်။မက္ကဆီကိုသမ္မတကဆက်ပြီးသူ့အစိုးရအနေနဲ့ထိတ်တဲ့ရင်ဆိုင်ချင်းချက်မှုတွေမလုပ်ချင်ဘူး။ဒါပေမဲ့အကြမ်းဖက်မှုတွေနဲ့အစာပြက်လက်မှုအလုတ်ကင်မဲ့မှုတွေကြောင့်မဖြစ်မနေရွှေပြောင်းခိုလုံလာသူတွေကိုတော့ဆက်လက်ကာကွယ်ပေးသွားမယ်လို့ဆိုပါရတယ်။ဒီနှစ်နိုင်ငံနယ်စပ်နဲ့ကုန်သွယ်ရေးပြဿနာကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့မက္ကဆီကိုနိုင်ငံခြားရေးဝန်ကြီးမာစီလိုအဘရက်တိုနှက်ဖြန်ဗိုဒူးနေမှာဆွေးနွေးကြဖို့ရှိပါတယ်။အမေရိကန်ဆိုင်ရာမက္ကဆီကိုသမ္မတကြီးမာတာဘာစီနာကတော့အမေရိကန်ရဲ့သွင်းကုန်ခွန်ကြောင့်ဘန်ဒါရေးစီးပွားရေးမတည်ငြိမ်မှုတွေဖြစ်လာနိုင်တယ်လို့သတိပေးထားပါတယ်ခင်ဗျာ
။လွန်ခဲ့တဲ့နှစ်ပေါင်း30ကတရုတ်နိုင်ငံဘေကျင်းမြို့မှာကျောင်းသားတွေဥဆောင်တဲ့ဆန္ဒပြပွဲတွေအကြမ်းဖက်ဖြိုခွင်းခံခဲ့ရတဲ့ TNM အရေးခင်နှစ်ပတ်လည်နေ့ဖြစ်တဲ့ဒီကနေ့မှာတော့အထိမ့်မဲ့ခန္ဓာပွဲတွေမလုပ်နိုင်အောင်အစိုးရကဘေကျင်းမြို့တဝိုက်လုံခြုံရေးတင်းကျပ်ထားပါတယ်။ပုံမှန်လုပ်နေတဲ့မနက်စောစောအလန်တင်ခန္ဓာကိုစောင့်ကြည့်ဖို့အတွက် TNM ရင်မြင်ကိုလာကြတဲ့ခီးသွားတွေကိုလုံခြုံရေးအဖွဲ့တွေကမှတ်ပုံတင်စစ်ဆေးတာတွေတင်းတင်းကျပ်ကျပ်လုပ်နေတာပါ။နိုင်ငံခြားသားသတင်းတောက်တွေရင်ပြင်ကိုလာရောက်ခွင့်ပိတ်ပင်ထားတယ်လို့ဘယ်သူမှတပ်ပုံမရိုက်ဖို့အတွက်လည်းသတိပေးထားပါဗျ 1989ခုနှစ်စွန်လ4ရက်နေ့က TNMN ရင်းပြမှာစုဝေးဆန္ဒပြနေကြတဲ့ចောင်းသားတွေကိုစစ်သားတွေတင်ကားတွေနဲ့ဝင်ရောက်စီးနှင်ဖြိုခွင်းခဲ့တာမှာလူတွေထောင်ထဲချီတပြက်ခံခဲ့ရတာပါ။တိုင်းပြည်အတွင်းအချင်းပြတ်ချဆမှုတွေအဆုံးသတ်ပြီးဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်မှုတောင်းဆိုခဲ့ကြတဲ့ចောင်းသားနဲ့အလုပ်သမားတွေရဲ့နှစ်လနီးပါးကြာဆန္ဒပြပွဲတွေလည်းဒီနှိမ်နှင်းမှုအောက်မှာပဲအဆုံးသတ်ခဲ့ရတာပါ။အခုလိုနှစ်ပတ်လည်နေ့မျိုးမှာလဲတရုတ်ကွန်မြူနစ်ပါတီအစိုးရကတော့ဒီအဖြစ်ပြက်နဲ့ပတ်သက်တဲ့အောက်မေ့ဝယ်အကြောင်းအရာတွေကိုဖျောက်ဖျက်ပြဖို့အကြီးအကျယ်လှုပ်ဆောင်နေတာပါ။နှစ်စဉ်နှစ်တိုင်းနှစ်ပတ်လည်နေ့မတိုင်ခင်မှာတက်ကြွလှုပ်ရှားသူတွေရှေ့နေတွေနဲ့သတင်းသမားတွေကိုဖမ်းဆီးထိန်းသိမ်းတာတွေလုပ်လို့ရှိပြီးတော့ဒီဖြစ်နဲ့ပတ်သက်လို့အင်တာနက်ပေါ်မှာသုံးသပ်ပြောဆိုကြတာရေးသားတင်ပြတာဓာတ်ပုံနဲ့ဖော်ပြတာတွေကိုပြင်းပြင်းထန်ထန်ပိတ်ပင်ထားပြီးတော့ဘယ်လိုအထိမ့်မှတ်ပွဲမှမလုပ်ဖို့ကိုလည်းတားမြစ်ထားတာဖြစ်ပါရဲ့ရှင်။
ဆူဒန်နိုင်ငံမှာအရသာဆနာပြပွဲကိုဖြုတ်ခွဲပြီးစစ်ကောင်စီကဆနာပြသူတွေနဲ့အရင်သဘောတူထားချက်ကိုဖျက်သိမ်းကရွေးကောက်ပွဲ6လအတွင်းကျင်းပပေးမယ်လို့ကြေညာလိုက်ပါတယ်။မနေ့တုန်းကလူပေါင်းအနည်းဆုံး30သေဆုံးခဲ့ရတဲ့မြို့တော်ခါတွန်ဆနာပြပွဲဖြုတ်ခွဲမှုအပြီးဒီနေ့မှာပဲအာနာသိန်းစစ်ကောင်စီကြီးကဗိုလ်ချုပ်ကြီးအဗ်ဒယ်ဖာတက်အယ်ဘာဟန်ကလာမယ့်ရွေးကောက်ပွဲတွေကိုဒေသတွင်းနဲ့နိုင်ငံတကာစောင့်ကြည့်မှုအောက်မှာကျင်းပပေးမယ်လို့ရုပ်မြင်သံကြားကနေကြေညာလိုက်ပါတယ်။အရသာဆိုရထံအနာလွှဲပေးဖို့ကာကွယ်ဝန်ကြီးဌာနအပြင်ဘက်မှာရှစ်ပတ်ကြာဆန္ဒပြတောင်းဆိုနေသူတွေကိုလုံခြုံရေးတပ်တွေအနေနဲ့တနင်္လာနေ့ကအခုလိုဖြုတ်ခွင်းခဲ့တာကြောင့်စစ်တပ်နဲ့ဆန္ဒပြနေတဲ့လွတ်မြောက်ရေးနဲ့ပြောင်းလဲရေးမဟာမိတ်တိုက်ခိုက်ကြာဆွနုပွဲတကားတွေပိတ်သွားခဲ့ပါတယ်။တကယ်တော့ဆူဒန်နိုင်ငံမှာအေပီလာအာနာရှင်ဆန့်ကျင်လူထုဆန္ဒပြပွဲအတွင်းသမ္မတအိုမာအယ်ဘတ်ရှာကိုစစ်တပ်ကအာဏာသိမ်းဖြုတ်ချခဲ့ပြီးစစ်တပ်နဲ့ဆန္ဒပြသူတွေကြားဂျားပြတ်အစိုးရကိုဘလို့ပုံစံနဲ့ဖွဲ့စည်းဖို့တောက်လျှောက်ဆွနေလာခဲ့တာပါ။အခုလိုဆွနေရမှာဂျားပြတ်အစိုးရတပ်တန်းကို၃နှစ်အထိပေးဖို့နှစ်ဖက်သဘောတူချက်ရခဲ့ပေမဲ့ဂျားပြတ်အစိုးရကောင်းဆောင်မှုအပိုင်းနဲ့ပတ်သက်ပြီးသဘောထားကွဲခဲ့တာကြောင့်ပြီးခဲ့တဲ့လကပဲဆွေးနွေးပွဲတွေပြပြခဲ့ရပါတယ်။အဲဒီနောက်မနစ်တနင်္လာနေ့မှာတော့ရဲနဲ့စစ်ယူနီဖောင်းဝတ်ဆူဒန်လုံခြုံရေးတပ်တွေကစစ်တပ်ဌာနချုပ်နာကဆနာဖြသူတွေကိုဝိုင်းလိုက်ပြီးဆနာဖြသူတွေထွက်ပေးဖို့ဖိအားစပေးခဲ့ရကနေပောက်ကွဲတံတွေစစ်တပ်တံတွေကိုကြားခဲ့ရတဲ့အခုလိုသွေးမြေချအင်အားသုံးနှိမ်နင်းမှုတွေဆက်ဖြစ်ခဲ့တာပါခင်ဗျာ။
VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1068 9လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တဲ့ရဲ့အင်္ဂါနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်ချက်သမရနိုင်ငံကို၃ရက်ကြာချစ်ချည်ခရီးရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒီကနေ့မနက်ပိုင်းကဒီချက်နိုင်ငံသားရဲ့ဝန်ကြီးသောမတ်စ်ပက်ထရီရှက်နဲ့တွေ့ဆုံခဲ့တယ်လို့ချက်မြန်မာနှစ်နိုင်ငံစီးပွားရေးညီလာခံကိုလည်းတက်ရောက်မင်းကွန်ပြောကြားခဲ့ပါဗျ။မနေ့တုန်းကတော့ချက်ဝန်ကြီးချုပ်အန်ဒရီဘာဘစ်နဲ့မြို့တော်ပရက်မှာတွေ့ဆုံခဲ့ပြီးတော့နှစ်နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးတွန်းမြင့်သွားဖို့နောက်ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုအပါအဝင်စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတွန်းမြင့်ခြင်းနဲ့နှစ်နိုင်ငံအဆင့်မြင့်ခေါင်းဆောင်တွေအကြားအပြန်အလှန်လည်ပတ်မှုတွေနဲ့ဆက်ဆံရေးမြင့်တင်နိုင်ဖို့ကိစ္စတွေကိုဆွေးနွေးခဲ့တဲ့အကြောင်းမြန်မာနိုင်ငံသားရေးဌာနကထုတ်ပြန်ထားပါတယ်ချက်သမရမီလော့ချ်ဆယ်မန်နဲ့လည်းဒီကနေ့ဒေါအောင်ဆန်းစုကြည်တွေ့ဆုံမှာဖြစ်ပြီးတော့အဲဒီနောက်မြန်မာတန်ရုံဖွံ့ဖွဲအခမ်းအနားကိုလည်းတက်ရောက်မှာပါ1980ပြည့်နှစ်ကာလတွေကနှစ်နိုင်ငံဆက်ဆံရေးပြတ်တောက်ခဲ့ပြီးတဲ့နောက်ပိုင်းအခုအချိန်မှာတော့နှစ်ဖက်ဆက်ဆံရေးပြန်လည်တည်ဆောက်သွားဖို့မျှော်လင့်တယ်လို့မြန်မာတန်ရုံအခုလိုပြန်ဖွင့်နိုင်တာဟာလေနှစ်နိုင်ငံဆက်ဆံရေးတိုးတက်မြင့်မားကောင်းမွန်လာတဲ့လက္ခဏာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်အနေနဲ့ချက်နိုင်ငံကို9နှစ်အတွင်းမှာဒုတိယအချိန်များလာရတာဖြစ်ပြီးတော့ဒီကနေ့ခီးစဉ်ပြည်တာနဲ့မနက်ဖြန်ပုတ်ထူးနေမှာတော့ဟန်ဂေရီနိုင်ငံကိုခီးဆက်မှာဖြစ်ပါတယ်ရှင်
။အမေရိကန်ပြည်ထောင်စုမှာအမျိုးသမီးတွေမဲပေးခွင့်ရဖို့အတွက်အမေရိကန်လွှတ်တော်ကအခြေခံဥပဒေပြင်ဆင်ခွင့်ပြုခဲ့တာနှစ်ပေါင်း100ပြည့်သွားပါပြီ။ဒီခွင့်ရကအလွယ်တကူရခဲ့တာတော့မဟုတ်ပါဘူး။အမေရိကန်မှာအမျိုးသမီးတွေမဲပေးခွင့်ရဖို့ကို10စုနှစ်ပေါင်းများစွာကြိုးပမ်းခဲ့ရတာဖြစ်ပြီးဒါနဲ့ပတ်သက်လို့လည်းအမေရိကန်နိုင်ငံရေးကိုအချိန်တော်ကြာရက်ခတ်စေခဲ့တာပါ။1919ဇွန်လ4ရက်နေ့မှာလွှတ်တော်ကအတည်ပြုချက်ရယူခဲ့ပြီး1920မှာပြည်내တစ်ခုချင်းလိုက်သဘောတူညီချက်ကိုအတည်ပြုလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီလိုအမျိုးသမီးအခွင့်အရေးအတွက်အမျိုးသမီးတွေချီတက်ဆန္ဒပြအစာငတ်ခံဆန္ဒဖော်ထုတ်ကိုကျူးစွန်တိုက်ပွဲဝင်ခဲ့ကြရတယ်လို့လက်ရှိအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုဆီကဥပဒေပြင်ဆင်ချက်နှစ်တရာပြည့်အခမ်းအနားမှာပြောခဲ့ပါတယ်။နန်စီပလိုဆီကပဲဒီမိုကရေစီလမ်းကြောင်းအစကတည်းကအမျိုးသမီးတွေကပြောင်းလဲလာမှာကိုစောင့်ဆိုင်မနေပဲအပြောင်းလဲအတွက်တိုက်ပွဲဝင်ခဲ့ကြတယ်လို့ခုံစွာပြောခဲ့ပါတယ်။အခုအမေရိကန်လက်ရှိလွှတ်တော်မှာတော်ဝင်ထမ်းနေတဲ့မျိုးသမီးဥယျာ132ဦးရှိပြီးအတော်များများကအရေးကြီးတဲ့ခေါင်းဆောင်ပိုင်းမှာပါဝင်နေကြပြီဖြစ်ပါတယ်ခင်ဗျာ
ဤရန်နိုင်ငံတွင်လူ့သမားဆန္ဒပြပွဲတွေနဲ့အစိုးရရဲ့အချင်းပြတ်ချစားမှုတွေအကြောင်းသတင်းရေးသားဖော်ပြခဲ့တဲ့အတွက်ဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့ဤရန်သတင်းတောက်နှစ်ဦးတည်းကတဦးကိုနာမည်ဆိုးနဲ့ကြော်ကြားတဲ့အမျိုးသမီးအချင်းထောင်တဦးကိုအစိုးရကပို့လိုက်တယ်လို့ဒီနောက်တဦးကိုတော့ထောင်နဲ့နှစ်နှစ်ချမှတ်လိုက်ပါတယ်။နိုင်ငံအနောက်တောင်ပိုင်းအဗက်စ်မြို့မှာဖြစ်ပွားတဲ့လူ့သမားပြဿနာအကြောင်းကိုသတင်းရေးသားခဲ့တဲ့စာပီတာဂါလီယန်ကိုဒီရန်မျိုးတော်အနီးကကာချက်အမျိုးသမီးအချင်းနာကိုလွှဲပြောင်းလိုက်တဲ့အကြောင်းလူခွင့်ရေးအဖွဲ့နှစ်ဖွဲ့ကပြောပါရယ်ဒီရန်မျိုးမှာရှိတဲ့အေဗင်အချင်းထောင်မှာထိန်းသိမ်းခံထားရကနေပြီးတော့အခုလိုထောင်ပြောင်းလိုက်တာပါသတင်းထောက်ဂါလီယန်ဟာအဗက်စ်မြို့မြောက်ဘက်ကီလိုမီတာ100အကွာမှာရှိတဲ့ Haft Tape တခြားဆက်ရုံမှာလောက်ခလာစာမရလို့ဆန္ဒပြကြတဲ့အလုသမားဆန္ဒပြပွဲကိုတွားရောက်ခဲ့တာကြောင့်ပြီးခဲ့တဲ့နိုဝင်ဘာလထဲမှာပဲအာဏာပိုင်တွေကဖမ်းဆီးတာခံခဲ့ရတာပါဒီဆန္ဒပြပွဲနဲ့ဆက်ဆက်ပြီးတော့နိုင်ငံတော်လုံခြုံရေးကိုနှောက်ယှက်မှုနဲ့ဆွဆွဲဖမ်းဆီးခံခဲ့ရတာပါရှင
်အမေရိကန်ကိုခီးသွွားချောင်းတက်မဲ့တရုတ်နိုင်ငံသားတွေအတွက်ခီးသွွားသတိပေးချက်တွေကိုတရုတ်ဆိုရကဒီနေ့ထုတ်ပြန်လိုက်ပါတယ်တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကအမေရိကန်ကိုခီးသွွားသူတွေအနေနဲ့ရဲကနှောက်ယှက်တာနဲ့ရာဇဝတ်သားကောင်ဖြစ်နိုင်တာတွေကြုံရနိုင်တယ်လို့သတိပေးလိုက်ပါတယ်အမေရိကန်ကိုခီးသွွားတဲ့တရုတ်နိုင်ငံသားတွေအနေနဲ့အမေရိကန်ဥပဒေထိန်းချုပ်ရေးရှိတွေကနေနေဆက်မှာစစ်ကြောတာရုတ်တရက်ဝင်ရောက်ရှာဖွေတာနဲ့တခြားပြဿနာတွေကိုစက်တိုက်ကြုံရနိုင်တယ်လို့တရုတ်နိုင်ငံသားတွေကိုသတိပေးလိုက်ပါတယ်ခင်ဗျာ Direct from Washington The
Voice of America VOA အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမှခင်ဖြူထွေးနဲ့ကိုဝင်းမင်းတို့ကကြေညာပေးခဲ့တာပါရှင်တောသားရှင်များရှင်ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကနေညနေ9နာရီနဲ့9နာရီခွဲထိ Asia Set 7ကနေထုတ်လင်းပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Intel Set 17နဲ့ Mia Set 3တို့ကနေပြောင်းလဲထုတ်လင်းပေးနေပါပြီစလုံးပေါင်းတွေကတော့ INTELSAT 17နဲ့ MEASAT 3တို့ဖြစ်ပါတယ်ရှင်အခုတော့သတင်းဆောင်မတွေကိုဆက်တိုက်ထုတ်လင်းသွားပါရမယ်ရခိုင်ပြည်နယ်မင်းပြားမြို့နယ်မှာမြမတက်မတော်နယ်ရခိုင်လက်နက်ကိုင်အဖွဲ့ AA တို့အကြားတိုက်ပွဲတွေကြောင်းအရက်သား6ဦးထက်မနည်းသေဆုံးပြီး9ဦးဒဏ်ရာရခဲ့တဲ့အကြောင်းဒေသခံအကူအညီပေးရအဖွဲ့တွေကပြောပါတယ်တိုက်ပွဲတွေကြောင်းအရာနဲ့ချီတဲ့ဒေသခံတွေလည်းအိုးအိမ်ဆွန့်ခွာထွက်ပြေးခဲ့ကြရတာပါမင်းပြားမြို့နယ်ကစစ်ရေးတင်မာမှုနောက်ဆုံးအခြေအနေကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့ပါတိုက်ပွဲတွေနှစ်ရက်ဆက်တိုက်ဖြစ်ပွားခဲ့တဲ့မင်းပြားမြို့နယ်စပဓာကျေးရွာမှာမနေ့ညနေပိုင်းကစစ်ဘေးရှောင်ရွာသားတွေခုံလုံရဘုံကြီးချောင်းတွင်လက်နက်ကြီးကြီးကြားရောက်ပေါက်ပွဲခဲ့လို့ရွာသား6ဦးသေဆုံးပြီး9ဦးဒဏ်ရာရရှိခဲ့ပါတယ်ဒဏ်ရာရရွာသားတွေကိုမင်းပြားစစ်ရုံနဲ့စစ်တွေစစ်ရုံမှာစေကူတနေတာဖြစ်ပြီးသူတို့ရဲ့ကျန်းမာရေးအခြေအနေတိုးတက်မှုရှိနေတယ်လို့မင်းပြားမြို့ကျန်းရေးကရုဏာဖောင်ဒေးရှင်းတာဝန်ခံဦးသိန်းထွန်းကပြောပါတယ
်စစ်တွေရောက်သွားတဲ့နေရာလေးအဆင်ပြေတယ်ဒဏ်ရာပြင်းလို့ရောက်သွားတဲ့သူတို့လည်းနေနေဆက်တာတော့ပုံကြတယ်ဒီမှာမင်းပြားစစ်ရုံမှာရှိတဲ့လူတွေကနေတာတိုင်းတာတို့နေနေဖြေကြည့်ကြပါမင်းပြားစစ်ရုံမှာဖနှုတ
်ဒေသုံသွားတဲ့ရွာသား6ဦးကိုတော့ဒီကနေ့မင်းပြားမြို့နယ်သုတ်သံမှာတကြိုခဲ့တယ်လို့လည်းသူကဆိုပါတယ်ဒေသခံရွာသားတွေကတော့တပ်မတော်ကနေလက်နက်ကြီးနဲ့ပစ်ခတ်တယ်လို့ပြောဆိုပေမဲ့ဒီပစ်ခတ်မှုမှာနှစ်ဖက်တပ်ဖွဲ့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တပ်မတော်ပြောခွင့်ရဘူမူကြီးဝင်းစောဦးကပြောပါတယ
်။မနေ့ကကျွန်တော်စကထားဝင်းကျင်တာမှာပြည်တွင်းဖြစ်တဲ့အပေါ်မှာစကထားရှိပါတယ်ကနေပြောမှာကအင်းကောင်းကျန်းမှုရွာတွေကဒီလိုပဲရွာဝေါ်ခြေခံပြီးတော့မှပြစ်တဲ့အခါမှာသူပြစ်ကူပြီးဖြစ်တာပေါ့။ရွာသားတွေကြံရတယ်လို့လည်းကျွန်တော်တို့ကြားတယ်ဒါပေမဲ့ရွာခြေကံပြီးဖြစ်တဲ့အတွက်ကြောင့်လို့သူပြစ်ကိုပြီးဖြစ်တဲ့အခါမှာဟာလားဘယ်ဒီကြောင့်မှန်နေပါ냐ဆိုတော့ကျွန်တော်တို့ကဒါတော့ဘာသာရဏပြောနိုင်
တိုက်ပွဲဖြစ်ပွားပြီးမနေ့ကနဲ့ဒီနေ့မနေ့မှာမင်းပြားမြို့တွင်စပရာနဲ့ဗိတ်တောင်ကျေးရွာကစစ်ဆောင်300ခန့်ရောက်ရှိနေတယ်လို့ဦးသိန်းထွန်းကဆက်ပြောပါတယ
်မင်းပြားမြို့မှာစစ်ဆောင်မနေ့ကရောက်တာဒီနေ့မနေ့ဆိုင်ရောက်တာဆိုရင်300နီးကပါးဖြစ်နေစပရာရောရဲ့ဗိတ်တောင်ရဲ့အားအားပါပါပါမင်းပြားနေမှာလေးကြည့်ရစေတနာရှင်လူတွေကပေါင်းပြီးတော့ဆွေးမွေးကြတာတယ်မြို့နယ်အုပ်ချုပ်ရေးမှူးကစီမံပြီးတော့သူတို့ဟိုတာရဲတာရဲကိုလည်းဆောင်ရွက်ပေးနေတယ်
ဒါပြင်ကြံရှိတဲ့ရွာသားတွေနဲ့မင်းဖူးကျေးရွာကရွာသားဆောင်ကျော်ဟာလေမင်းပြားမြို့ရဲ့မြောက်ဖက်မိုင်30กว่าမှာရှိတဲ့ပလဲတောင်ရွာဘက်မှာစစ်ဘေးသိမ်းရှောင်နေရတယ်လို့မင်းပြားမဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစစ်နိုင်ကပြောပါတယ်
တယ်လေလူကမင်းဘူးပဲထွက်ပြေးတယ်မင်းဘူးမှာလည်းမင်းဘူးကလည်းဆက်ပြီးထွက်ပြေးတော့ဆက်တဲ့ပလဲတောင်ပဲရောက်သွားမင်းကလည်းတက်ပြီးကနေရဲရတော့လူတစ်ဖောင်တော့ပေါ့ချောင်းလာတဲ့ပြည်နဲ့ရွာကနေပါပေါ့ဒီကူကြီးဟိုဘက်ကြီးကြတယ်မြို့လည်းကလာရဲတော့တကယ်ကို
မနေ့ကညနေပိုင်းမှာမြောက်ဦးမြို့နယ်ညောင်ပင်လှကျေးရွာဘက်မှာစစ်လက်ကြံပုံးပောက်ွဲလို့ရွာသားတို့တိတ်ဆုံးပြီး၃ဦးတန်ရရရှိခဲ့တယ်လို့ညောင်ပင်လှရွာခံသူကပြောပါတယ
်။မောင်းတော့ခုတာနဲ့တောင်သားမှာအမမိုင်းပြေးလို့မိုင်းတလုံးရခဲ့တယ်အဲ့ဒါကိုရောပြင်းသားမှာလည်းဒါနဲ့အဲ့မိုင်းကိုခောက်ကြည့်တာကွဲတော့တယ်လေ။ခ ခောက်ကြည့်တဲ့လူကတော့တည်ပြီးပေါ့သူရဲ့မိန်းမလည်းတရားရတယ်နောက်နှစ်ယောက်လည်းတရားရတယ်ပေါ့မိန်းမ၃ယောက်ကတရားရတယ
်ဆွန်လ၃ရက်နေ့ညနေပိုင်းကအင်းရွက်ကူးချာသွားစဉ်တောင်ချေချင်းမှာမပေါက်ကွဲသေးတဲ့ဘုံဒီသလုံးကိုတွေ့ရှိလို့ဓာတ်နဲ့ချက်ခောက်ကြည့်ရကနေဘုံဒီပေါက်ကွဲခဲ့ပြီးဥဝင်းလိုက်ဆိုသူကနေတည်ဆုံးသွားတယ်လို့အမျိုးသမီး၃ဦးကလည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်တန်ရရရှိသူတွေကိုညှက်သွင်းချင်းမြောက်ဦးစေယုံကိုပို့ဆောင်ပေးခဲ့ပြီးအခုသူတို့ရကျမရေးချင်နေစိုးရင်စရာမရှိတော့ဘူးလို့မြောက်ဦးမြို့နယ်စေယုံကဒေါက်တာခင်မောင်ရင်ကပြောပါတယ
်ကျွန်တော်စေယုံရတာတော့မြို့သူ၃ယောက်ရောက်ပါတယ်နေရချင်းနဲ့တယောက်ကတော့နည်းနည်းလေးတွေးတွေ့ညာလို့ကျွန်တော်တို့မင်းကတော့ကုသမှုပေးပြီးတော့ဒီမနေ့တော့အချိန်ကြီးကျန်တည်နေတော့တယ်ကျန်တဲ့နှစ်ယောက်ကတော့ဟိုလုံးဝကောင်းတယ်ခင်းကျတဲ့နေရာမှာမြို့သားတယောက်တည်တယ်လို့ကြားပါတယ်ဒါပေမဲ့စေယုံတော့အလောင်းအောင်တော့ယူလာတာတော့မရှိပါဘူး
ဘုံဒီကောက်ရတဲ့နေရာဟာလက်နက်ကင်ဖွဲ့တွေခြေပြုတ်နေတိုင်းထားတဲ့နေရာလည်းဖြစ်ပါတယ်။လက်ရှိရခိုင်ပြည်နယ်တွင်းမှာမြန်မာသမ္မတော်နဲ့ရခိုင်အေအေလက်နက်ကင်ဖွဲ့တို့ကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေတယ်လို့တိုက်ပွဲဖြစ်ပွားမှုအတွင်အယက်သားထိခိုက်ဒေဆုံးမှုတွေများပြားလာနေပါတယ်။နှစ်ဖက်ဖြစ်ပွားတဲ့တိုက်ပွဲတွင်ဒီလိုအယက်သားတွေထိခိုက်မှုတွေကတော့လက်နက်ကင်ဖွဲ့စည်းတွေဘက်ကရှောင်ရှားပြီးတာဝန်ယူသင့်တယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးစစ်နိုင်ကပြောပါတယ်။
အဲ့ဒါကတော့နှစ်ဖက်တိုက်ပွဲပဲဆိုဆိုကြီးကတော့နှစ်ဖက်ကြမ်းမှရှိတာမဟုတ်ဘူးမင်းကတော့အဲ့လိုဟာမျိုးတွေကတော့ရှောင်ရှားတင်နေပေါ့ဗျာတစ်ခက်တည်းဖက်တောင်းဝန်ရှိတဲ့ဘက်ကနေဒါတွေကိုလည်းတောင်းဝန်ယူတင်နေဒီဘက်ကဖြစ်တယ်လေဆုံးမစစ်စင်မှုလို့ပေါ့ဟောတော့ရေးရှိလို့နောက်ဒီလိုမျိုးအပြည့်နဲ့ဒီလိုတွေမဖြစ်အောင်တောင်းဝန်ရှိတဲ့ဘက်ကနေဒါရှိဖို့အရေးယူဖို့လိုအပ်တယ်လို့ကျွန်တော်ပြောချင်ပါတယ်ဗျာ
မြန်မာသမ္မတနဲ့ရခိုင်အေအေလက်နက်ကင်ဖွဲ့တို့စစ်ရေးတင်းမာမှုဖြစ်စဉ်တွင်အယက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေရှိလာနေခဲ့တာပါပြီးခဲ့တဲ့မေလဆန်းကကြောက်တန်းရွာရွာသား300နီးပါးကိုစစ်တပ်ကနေဖမ်းဆီးထားစဉ်တွင်ညပိုင်းပြစ်ခတ်မှုတွေဖြစ်လို့လူ6ဦးသေဆုံးပြီး10ဦးဒဏ်ရာရရှိခဲ့ပါတယ်။မေလ19ရက်နေ့ကကြောက်တော်မြို့နယ်မြောက်ဆောင်ကျေးရွာနဲ့မာလာကျေးရွာကြားပြစ်ကတ်တိုက်ခိုက်မှုဖြစ်ပွားခဲ့လို့အသက်10နှစ်အရွယ်ကျောင်းလူသူသေဆုံးပြီး10နှစ်အောက်ကလေးငယ်3ဦးနဲ့လူကြီး2ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဧပြီလ3ရက်နေ့ကလည်းဘူတီတောင်မြို့နယ်စိုင်းတင်ချောင်းတောင်တန်းတဝိုက်မှာတပ်မတော်ကနေလေကြောင်းပစ်ကတ်မှုကြောင့်မွတ်စလင်ရွာသား9ဦးထက်မနည်းသေဆုံးပြီး73ဦးဒဏ်ရာရရှိခဲ့ပါတယ်။ဒေသခံတွေကတော့တိုက်ပွဲဖြစ်ပွားတာမျိုးမဟုတ်ပဲတပ်မတော်ဘက်ကသမင်ပစ်ခတ်တာလို့စွပ်စွဲမှုတွေရှိနေတယ်လို့တပ်မတော်ဘက်ကတော့အေအေဖွဲ့တွေကနေရွာသွင်းအကာအကွယ်ယူပြီးတိုက်ခိုက်လို့ပြန်လည်ပစ်ခတ်တာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်ခင်ဗျာ။
နိုင်ငံအိမ်မှာရှင်ခုတော့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေဆန္ဒထုတ်ဖော်တဲ့သတင်းပဲဆက်ရအောင်ပါရှီခိုင်ပြည်နယ်မြောက်ပိုင်းမှာလွန်ခဲ့တဲ့ခုနှစ်နှစ်ကကြုံခဲ့ရတဲ့လူအခွင့်အရေးချိုးဖောက်မှုတွေအတွက်တရားမျှတမှုရရှိရေးလုံခြုံမှုရရှိရေးဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေကြတဲ့ရိုဟင်ဂျာတွေကတောင်းဆိုလိုက်ပါတယ်လူအခွင့်အရေးချိုးဖောက်မှုတွေနဲ့အစပြုခဲ့တဲ့ဖြစ်ရပ်နဲ့ကြုံခဲ့ရတဲ့2012ခုနှစ်ကဖြစ်ရပ်တွေအတွက်အောက်မေ့ပွဲအခမ်းအနားတွေနဲ့ဆန္ဒပြပွဲတွေကျင်းပခဲ့ကြပြီးဒီနေ့မှာတော့မြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကုလသမဂ္ဂအဖွဲ့အစည်းတွေကိုရိုဟင်ဂျာဒုက္ခတွေကလှူလာချက်တွေကိုပေးပို့ခဲ့ကြတာပါအပြည့်အစုံကတော့ဆက်သွယ်မြင်မြန်ထားတဲ့မဆူမုံကပြောပြထားပါတယ
်ရခိုင်ပြည်နယ်မှာ2012ခုနှစ်ဂျွန်လတည်းစတင်ခဲ့တဲ့အဓိကရုံးနေနဲ့2019ခုနှစ်မှာမြန်မာစစ်တပ်ရဲ့စစ်စင်ရေးတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြရတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေတရားမျှတမှုရရှိရေးလုံခြုံမှုရှိရှိနေထိုင်နိုင်ရေးတောင်းဆိုနေကြတာပါမနေ့ကတော့ဒုက္ခသည်စခန်းတွေထဲမှာဆန္ဒပြပွဲတွေကျင်းပခဲ့ပြီးတော့ဒီကနေ့မှာတော့ဥပဒေမဲ့တပ်ဖြတ်မှုအပါအဝင်လူခွေးချိုးဖောက်မှုတွေနောက်နောက်မပေါ်ပေါက်ရအောင်နဲ့နေနာခရသူတွေအတွက်တရားမျှတမှုရရှိရေးဘေးကင်းလုံခြုံမှုရှိရှိနေရရင်းပြန်နိုင်ရေးတွေအတွက်မြန်မာအစိုးရထိပ်တန်းခေါင်းဆောင်တွေဖြစ်ကြတဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်သမ္မတဦးဝင်းမြင့်ပါဝင်ကုလသမဂ္ဂပါဝင်နိုင်ငံတကာအတိုင်းဝိုင်းကိုအိတ်ဖွင့်ပေးစာပေးပို့ခဲ့ကြောင်းဘာလူခါလေးဒုက္ခသည်စခန်းတွေရိုဟင်ဂျာဒုက္ခသည်ဦးဤဆလန်ကပြောပါတယ
်ဂျွန်တောင်းရဲ့ဘာသာရေးတောင်းဆောင်မြန်မာမစင်စေဦးအပါဝင်လူညာလူမျိုးအများကြီးတက်တဲ့ဆင်ရပြီနဲ့သူပြီးတော့ဒီမှာဒုက္ခရဲ့စကားအသေးသေးမှာဝမ်းနေဘွယ်အကန္နာပေါ့ဝမ်းနေဘွယ်အကန္နာချင်းပါတာရှိတယ်။နောက်ရခိုင်ပြည်နယ်တစ်ခုလုံးမှာလူညာမွတ်စလင်ရာဘောမြောက်စွာတက်တဲ့ဆင်ရပြီကိုကျွလုံးတို့တွေကိုအရေးယူဆွန်ရဖို့အတွေ့အော်နောက်ဒီလူမျိုးနောက်မပြီးကြအောင်အစိမ်းအနေနဲ့ကာကွယ်ဆုံးချတော်ဖို့အတွေ့ကျွန်တော်ကတောင်းဆိုခြင်းဖြစ်ပါလေ
2012ခုနှစ်ခရေကတိဆောင်လာရတဲ့ဒုက္ခသည်တွေရော2019အကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းနေပြည်တော်ရှင်းလင်းမှုတွေအတွင်းထွက်ပြေးလာရတဲ့ဒုက္ခသည်တွေပါစုပေါင်းပြီးရခိုင်မှာဖြစ်သွားတဲ့အကြမ်းဖက်ပြိပခါတွေအတွင်းလူခွေးချိုးဖောက်ခံရမှုတွေကိုစုံစမ်းစစ်ဆေးပေးဖို့ကုလသမဂ္ဂနဲ့နိုင်ငံတကာကိုတောင်းဆိုကြတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံ Cox Bazar အနီးကကုတုဘလောက်ဒုက္ခသည်စခန်းတွေရိုဟင်ဂျာဒုက္ခသည်ဦးမောင်မောင်ကပြောပါတယ
်ကာလိုကလီမာလေးလောက်တဲ့တင်ခါလီမာလေးလောက်တွေအပေါ်မှာရှိတဲ့ဟိုကလေလေတာစကန်မှလည်းလုပ်တယ်ဥစည်းပန်းစကန်မှလည်းစကန်တိုင်းမှလုပ်တယ်အဓိကဒီမှာကျွန်တော်တို့ဟိုကလေ
ခုလက်ရှိမှာတော့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေထဲမှာရာသီဥတုထန်ဆိုးဝါးစွာရင်ဆိုင်နေရတယ်လို့စာနယ်ရိက္ခာနဲ့တောက်တုံးရေကလည်းအခက်အခဲဖြစ်နေကြတဲ့အတွက်သူတို့အတွက်လုံခြုံစိတ်ချစွာနေရရေးပြန်ရရေးမြမအစိုးရဘက်ကအမြန်ဆုံးအလေးထားဆောင်ရွက်ပေးဖို့ကိုလည်းဒုက္ခသည်တွေဘက်ကလူလာကြောင်ဥမ္မမောင်ကပြောပါတယ
်ဒီမှာရှိတဲ့လူတွေကအခုကျွန်တော်ဒီမှာလည်းမူလီဝါစာရှင်နေလည်းမကောင်းပါဘူးဒီမှာနေနေပူကြိုင်တော့ခင်းတင်နေနေပူနေချရတယ်။ဒါပေမဲ့ဒီမှာကျွန်တော်လုံးဝမွန်နေတယ်ကျွန်တော်မူလာနိုင်ငံဖိုက်တယ်မြန်မာနိုင်ငံကိုပဲပြင်ချင်တာ။အခုတော့ကစကဲမှာခက်ခဲမူရစီဖိုက်တာတော့ကျွန်တော်မှအမကန်မှာခက်တဲ့နေရဒီမှာမေးပြုံမှုတွေလည်းများလာတယ်။ဒီမှာလူတွေလည်းမူတိုင်းလည်းဒီနေ့လကိုမူရနေပြီမူတိုင်းလည်းချနေပြီနည်းနည်းဟောမူဟောလည်းထိုင်နေပြီဒီမှာကျွန်တော်ကုတိုင်းဒီမှာဆက်ဂျုံတဲ့ဟာကိုကျွန်တော်ပြောမယ်ဆိုလို့ဆိုရင်ကျွန်တော်ဒီမှာသမားရီတော်မနေရှင်မူကျွန်တော်ကုနိုင်ငံကိုပဲပြန်လို့ရှိနေပါဘူးသူတို့မြမဆူရာကဆက်ပြီးတော့ဘာလို့မှလဲဆိုတော့ကျွန်တော်ဆောင်းမြန်ဆောင်းမြန်ပြီးတော့နေကြတာပေါ့
ရိုဟီဂျာဆိုတဲ့အပြည်ကိုတရားဝင်အသိမဲ့ပြုလက်ခံမထားတဲ့မြမစစ်တပ်ရဲ့အစိုးရကတော့ဒုက္ခသည်တွေနဲ့နိုင်ငံတကာကဆွဆွဲနေသလောက်လူခွေချုပ်ဖောက်မှုတွေကျူးလွန်ခဲ့တာမရှိကြောင်းရေးဆိုထားပြီးတော့ကျူးလွန်သူတွေကိုအရေးယူခဲ့တာတွေရှိကြောင်းကိုလည်းပြောဆိုထားပါတယ်ရှင်
မဒရီမီဒီယာရီနဲ့တရင်သမားတွေအပေါ်ဝေဖန်တက်ခိုက်တာတွေအခုနောက်ပိုင်းမှာအတော့ကိုများလာတဲ့ပြင်စူးစူးရွရွပြောဆိုထိုးနှက်တာတွေမကြာခဏတွေ့လာရပါတယ်။အထူးသဖြင့်ဒကိုင်းပြည်ရေးကိစ္စနဲ့ပတ်သက်တဲ့သတင်းတွေကိုရေးသားထုတ်လွှင့်တဲ့အခါတွေမှာဗက်ပေါင်းစုံကဝေဖန်ထိုးနှက်ကြတာတွေ့ရပါတယ်။ဒီလိုအခြေအနေဘာကြောင့်ဖြစ်လာရလဲလို့ကျွန်တော်တို့ VOE သောတာရှင်တွေယူဆကြပါသလဲ။ဒီကနေ့ခေတ်မြန်မာနိုင်ငံမှာသတင်းမီဒီယာရဲ့အခန်းကဏ္ဍပေါ်သောတာရှင်တို့ရဲ့သဘောထားအမြင်တွေကရောဘယ်လိုရှိပါသလဲ။အခုလာမယ့်အင်္ဂါညတိုက်ရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာကိုယ်တိုင်ပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမှပို့ထားပေးပါကိုယ်တိုင်မပါဝင်နိုင်ဘူးဆိုရင်လည်းကိုဆွေးနွေးကြတာကိုလိုရင်းတူရှင်းရေးပြီးစာနဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရတယ်လို့ VOE ရဲ့ Facebook မှာလည်းရေးထားလို့ရပါတယ် VOE ရဲ့ဖုန်းနံပါတ်က0239238999လေး email လိပ်စာက burmese@voenews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ည
ဒီကနေ့ည9:00တိုင်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ခုတော့နိုင်ငံတကာသတင်းဆောင်မှာပဲဆက်ရအောင်ပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ပရိုတင်ခီးစဉ်ပထမဆုံးနေ့မှာအဲလိဇဘက်ဘုရင်မကြီးကဘာကင်ဟမ်နန်းတော်မှာညစာနဲ့တီးခင်းအဲခဏအပါအဝင်ခန္ဓာထဲဝါမှုအပြည့်ရှိခဲ့ပါတယ်။အဲ့ဒီကြားထဲမှာပဲသမ္မတထရမ့်ကတော့ဥရောပသမ္မတ EU ကနေပရိုတင်နိုင်ငံခွဲထွက်ရေး Brexit ကိစ္စအငြင်းပွားပွဲမှတ်ချက်ပေးပြောဆိုတာလန်ဒန်မြို့တော်ဝန်ဆာရစ်ခန်ကိုတိုက်ခိုက်ပြောဆိုတာတွေလုပ်ခဲ့ပါတယ်။ VOA ရဲ့အင်ပြိုတော်သတင်းထောက် Besti Wida Kusora လန်ဒန်ကနေသတင်းပေးပို့ထားတာကိုကုကျော်ကျော်သိန်းကပြောပြထားပါတယ်။
သမ္မတဒေါ်နယ်ထရမ့်ရဲ့ပြည်ထောင်စုနိုင်ငံတော်ခီးစဉ်မှာမြန်မာကြီးကတော်ဝင်အခမ်းအနားနဲ့ဂုဏ်ပြုကြိုဆိုပြီးနန်းတော်ဂုဏ်ပြုတပ်ဖွဲ့ရဲ့လေးပြုခံယူကြီးစုစစ်ဆေးတဲ့ခန်းနာတွေပါတယ်လို့ဒီဒေ85နှစ်ပြည့်အမှတ်တရဖြစ်ဝက်စ်မင်စတာဘုရားကျောင်းကြီးကအညာဒရာစစ်တီအထိမ်းအမှတ်နေရာမှာပန်းဝေချပါတယ်။အဲဒီနောက်တော့မြန်မာကြီးကညစာနဲ့တက်ခင်းအခမ်းအနားတွေညစာစာပွဲတွင်မြန်မာကြီးနဲ့သမ္မတထရမ့်တို့ကအသီးသီးဆုတောင်းစကားတွေပြောကြပါတယ်။
Of course, it is not only our security which unites us, but our strong cultural links.
လုံခြုံရေးကိစ္စတက်တဲ့ကြောင့်ကျမတို့ကိုပေါင်းစည်းစေခဲ့တာမဟုတ်ပါဘူး။ကျမတို့ရဲ့ခိုင်မာတဲ့ယဉ်ကျေးမှုပိုင်းဆက်ဆက်မှုနဲ့တူညီတဲ့အမွေအနှစ်တွေကြောင့်ပေါင်းစည်းကြတာပါ
။ To the eternal friendship of our people, the vitality of our nations, and to the long cherished.
ကျွန်တော်တို့လူလူကြားဒါဝရချစ်ကြည်ရင်းနှီးမှုကျွန်တော်နိုင်ငံတွေရဲ့ခိုင်မာအားကောင်းမှုမြန်မာကြီးရဲ့ရေရှည်ခိုင်မာပြီးတကယ့်ကိုထူးခဲလာတဲ့ထီးနန်းတပ်တို့အတွက်အမေရိကန်နိုင်ငံသားအားလုံးကိုစားကျွန်တော်ဆုတောင်းပေးပါရစေ
။အဲ့ဒီညသာစာပွဲကိုသမ္မတထရမ့်ရဲ့တာကြီးသမီးကြီးတွေအားလုံးကိုလည်းဖိတ်ကြားခဲ့ပါတယ
်။
နိုင်ငံတော်ခီးစဉ်တွေဆိုတာကခန်းနာထဲဝါတဲ့အစီအစဉ်တွေနဲ့ပဲပြည့်နေရမှာဖြစ်ပေမဲ့သမ္မတထရမ့်ကတော့ဘတ်ကင်ဟမ်နန်းတော်ကိုမရောက်ခင်ကတည်းကတိုင်ငင်းတမန်ကင်းအရာရှုပ်ထွေးစေမယ့်စကားတွေပြောခဲ့တာပါ။အကဲဆက်တဲ့ Brexit ကိစ္စအပေါ်မှတ်ချက်ပေးပြောဆိုသလိုBoris Johnson နဲ့ Nigel Farage တို့အပေါ်ထောက်ခံစကားတွေပြောတာကြောင့် တိတ်မကြခင်ရပ်ပိုင်းတွင်နှုတ်ထွက်တော်မူဝန်ကြီးချုပ်ထရီဇာမေအတွက်ခတိကောက်ဖြစ်စီဝယ်ရှိပါသည်ပါလီမန်ကအတည်ပြုပေးနိုင်မဲ့ Brexit သဘောတူညီချက်ရအောင်ဆက်စပ်ညှိနှိုင်းဖို့ဝန်ကြီးချုပ်မေမစွမ်းဆောင်နိုင်တာကြောင့်ယာရူကနှုတ်ထွက်လိုက်တာပါဒီတင်ရန်တောင်းဆိုချက်တွေကို EU ကလက်မခံရင်ဘာသဘောတူညီချက်မှမယူဘဲထွက်လိုက်ဖို့သမ္မတ Trump ကပြောပါတယ်ဒီအပေါ်လူလက်ခွင့်ဆိုင်ရာ Margaret Thatcher Center က Nile Gardener ကအခုလိုမြင်ပါတယ်
President Trump has given his wholehearted support for Brexit and for a US-UK free trade deal.
သမ္မတ Trump က Brexit ကိုအခိုင်အမာထောက်ခံတယ်လို့ American ပြည်ထောင်စုလူလက်စွာကွန်ရက်ကိုလည်းထောက်ခံသူပါဒါကကြီးမားတဲ့ဦးစားပေးကိစ္စတစ်ခုပါပဲ
Boris Johnson ကိုပြည်ထောင်ရဲ့ဝန်ကြီးချုပ်တည်ဖြစ်လာဖို့သမ္မတ Trump ကထောက်ခံပြောဆိုနေပါတယ်ဒီအပေါ်ပြည်ထောင်နိုင်ငံသားတွေရဲ့အမြင်တွေကတော့ရောထွေးနေပါတယ်အဲ့ဒီထဲကတချို့ပြောတာကိုနားဆင်ကြည့်ပါ
Well, personally, I view Boris Johnson as a little bit of a muppet.
ကျွန်တော်တူတဲ့အမြင်အရဆိုရင် Boris Johnson ကိုတိတ်အေးချင်းမပြေလှဘူးလို့ထင်ပါတယ်။ဒါကြောင့် Boris Johnson လိုလူကို Trump ဘာကြောင့်ကြိုက်တယ်ဆိုတာကျွန်တော်နားလည်ပါတယ
်။ So I don't think his problem with him commenting about what's going on.
ဖြစ်တဲ့နေရာတွေပေါ်သူပြောတာတွေကပြဿနာလို့ကျွန်မတို့မထင်ပါဘူး။ကျွန်မတို့အတူတကွလက်တွဲလှုပ်ဆောင်သင့်ပါတယ်။ဒါပေမဲ့ပြောတာကလုံးဝပြဿနာမရှိပါဘူး။
I just think he's a breath of fresh air against politicians who generally
သူကရေပွန်အဖြစ်မေကွန်တစ်ခုမေးရင်ဘယ်တော့မှအဖြစ်မပေးတဲ့နိုင်ငံရေးသမားတွေနဲ့မတူတဲ့အစ်စ်တယောက်ပါပဲ
အဲ့ဒီကြားထဲမှာပဲလန်ဒန်မြို့တော်ဝန်စတစ်ခန်းကိုအသုံးမချဘူးလို့တိုက်ခိုက်ဝေဖန်တာအပါအဝင်သမ္မတထရမ့်ရဲ့ပြောဆိုချက်တွေကအကြအနခန်းခန်းနာနာစီစဉ်ထားတာတွေကိုကတိကောက်တော့ဖြစ်စေခဲ့တာပါပဲမြို့တော်ဝန်ခန်းကလည်းထရမ့်ဟာကဘာကြီးအတွက်ချင်းချောက်မှုတစ်ခုလို့စောင်းမတဲ့ဘုတ်မှာထည့်ရည်ပြီးပြန်ထိုးနှက်ပါတယ
် Friendship means candor and I think we should be candid with the American
မိတ်ဆွေဆိုတာပွင့်လင်းရပါတယ်ဒီတော့ကိစ္စရဲ့တော်တော်များများမှာခင်ဗျားနဲ့ကျွန်တော်တို့သဘောမတူပါဘူးဆိုပြီးအမေရိကန်သမ္မတကိုပွင့်ပွင့်လင်းလင်းပြောရမယ်လို့ကျွန်တော်ယူဆပါတယ
်သမ္မတထရမ့်ရဲ့ပြည်တွင်ခီးစဉ်ဒုတိယနေ့ဖြစ်တဲ့ဒီနေ့မှာတော့ဆန္ဒပြပွဲကြီးတွေလှုပ်ဖို့စီစဉ်ထားကြပြီးထရမ့်ဘေဘီဆိုတဲ့ထရမ့်ရုပ်ပြောင်လေဘူးပေါင်းကြီးကိုလန်ဒန်မြို့တော်ကောင်းကင်မှာဝယ်ပြန်တင်ထားဖို့မြို့တော်ဝန်ခန်းကခွင့်ပြုထားပါတယ်ခင်ဗျာ
သမ္မတဒေါ်နယ်ထရမ့်ရဲ့ protein ခီးစဉ်အကြောင်းကိုကြိုကြိုသိမ်းတင်ပြသွားတာပါရှင်ခုတော့ချိတ်ထိတ်တန်းရသတင်းအချင်းချက်ကိုမခင်ဖြူတွေကပြောပြပေးပါဦ
းဗြိတိန်နိုင်ငံလန်ဒန်မြို့တော်ကိုရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေတို့ဒီကနေ့တွေ့ဆုံဆွေးနွေးမှုတွေဆက်တိုက်လုပ်သွားဖို့ရှိနေတာနဲ့အမျှနိုင်ငံကုံသွေးရေးတိုးမြင့်ဖို့ဆန္ဒရှိနေတယ်ဆိုတာကိုလည်းနှစ်ဖက်စလုံးကပြသခဲ့ကြပါတယ်။ဒီကနေ့စီးပွားရေးဆိုင်ရာဆွေးနွေးပွဲတစ်ခုမှာသမ္မတထရမ့်ကနှစ်ဖက်မျှတမှုရှိပြီးရေရှည်တည်တဲ့နယ်ကုံသွေးရေးဆိုင်ရာသဘောတူညီချက်တည်းရဲ့ချမှတ်နိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းပြောဆိုခဲ့တာပါ။အလားတူဗြိတိန်ဝန်ကြီးချုပ်မေကလည်းနိုင်ငံကုံသွေးရေးသဘောတူညီချက်ကနေစီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်သွားဖို့မျှော်လင့်တဲ့အကြောင်းပြောဆိုခဲ့ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း30ကတရုတ်နိုင်ငံပေကျင်းမြို့မှာကျောင်းသားတွေဦးဆောင်ဆန္ဒပြခဲ့တာကိုအကြမ်းဖက်ဖြိုခွင်းခဲ့တဲ့ TNMN အရေးကြီးနှစ်ပတ်လည်နေ့ဖြစ်တဲ့ဒီကနေ့မှာတော့အထိမ့်မဲ့ခန္ဓာပွဲတွေမလုပ်နိုင်အောင်အစိုးရကပေကျင်းမြို့တဝိုက်မှာလုံခြုံရေးတင်းကျပ်ထားပါတယ်။ပုံမှန်လုပ်နေတဲ့မနက်စောစောအလန့်တင်အခမ်းအနားကိုစောင့်ကြည့်ဖို့အတွက် TNMN ရင်းမြင်ကိုလာကြတဲ့ခီးသွွားတွေကိုလုံခြုံရေးအဖွဲ့တွေကမှတ်ပုံတင်စစ်ဆေးတာတွေတင်းတင်းကျပ်ကျပ်လှုပ်ဆောင်နေတာပါ။နိုင်ငံသားသားခီးသွွားတွေကိုနိုင်ငံသားသားသတင်းတောက်တွေကိုရင်းပြင်ကိုလာရောက်ခွင့်ပိတ်ပင်ထားတယ်လို့ဘယ်သူမှတက်ပုံမရိုက်ဖို့အတွက်လည်းသတိပေးထားပါရှင်။ဆူဒန်နိုင်ငံမှာရက်သားဆန္ဒပြပွဲတွေကိုဖြိုခွဲပြီးစစ်ကောင်စီကဆန္ဒပြသူတွေနဲ့အရင်သဘောတူညီချက်ယူထားတာကိုဖျက်သိမ်းပြီးတော့ရွေးကောက်ပွဲကို6လအတွင်းကျင်းပပေးမယ်လို့ကြေညာလိုက်ပါတယ်။မနေ့ကလူပေါင်းအနည်းဆုံး30တိဆုံးခဲ့ရတဲ့မြို့တော်ခါထွန်ဆန္ဒပြပွဲဖြိုခွဲမှုအပြီးဒီကနေ့မှာပဲဒီအာနာသိန်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်ကြီးအဗ်ဒယ်ဖတာအယ်ဘာဟမ်ကလာမယ့်ရွေးကောက်ပွဲကိုဒီဒေသတွင်းနဲ့နိုင်ငံတကာစောင့်ကြည့်မှုတွေအောက်မှာကျင်းပမယ်ဆိုပြီးတော့ရုပ်မြင်သံကြားကနေကြေညာလိုက်တာပါရှင်။
တရင်အချင်းချက်ကိုမခင်ဖြူရေးကြီးညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှာကမဆူမွန်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Wagner Roberts ဖြစ်ပါတယ်ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကညနေ9:00နာရီကနေ 9:00 ခွဲထိ Asia Set 7ကနေထုတ်လင်းပေးနေတဲ့ရုပ်သံအစီအစဉ်တွေကို Intel Set 17နဲ့ Meyer Set 73တို့ကနေပြောင်းလဲထုတ်လင်းပေးနေပါပြီဒီကနေ့ည9:00နာရီမှာထုတ်လင်းမဲ့ Radio အသံလွှင့်အစီအစဉ်မှာပြန်ဆုံကြအောင်ပါရှင်တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျေးဇူးရှင်လမ်းပါစေ VOA ကိုအားပေးနာစေတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနာလာပါ
This program has come to you from the Voice of America, Washington.
From Washington.